အားလုံးမင်္ဂလာပါခင်ဗျာ EMES AIMS Australia Podcast Series မှာပြန်လည်ကြိုဆိုပါရစေ Australia Life Australia မှာနေထိုင်တဲ့လူမှုဘဝနဲ့ပတ်သက်ပြီးတော့မှနောက်ထပ်အပိုင်းတစ်ပိုင်းကိုကျွန်တော်တို့တင်ပြဆွေးနွေးပေးမှာဖြစ်ပါတယ်ဒီနေ့ Podcast ကိုနားထောင်ပြီးတဲ့လူကြီးများများကိုအထူးပဲကျေးဇူးတင်ကြောင်းပြောပြလိုပါတယ်ဒီ Podcast ကို EMESAIMS Australia မှာပံ့ပိုးကူညီထားပါတယ် AIMS အကြောင်းကိုပုံမသိရှိလိုပါက www.ames.net.au သို့ဝင်ရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာယနေ့ဆွေးနွေးတင်ပြမယ့်အကြောင်းအရာကတော့ Australia နိုင်ငံမှာရင်းနှီးပတ်သက်ပြီးရေကူးခြင်းရေဆော့ကစားခြင်းသို့မဟုတ်ရင်းနှီးပတ်သက်တဲ့လှုပ်ရှားမှုအစီအစဉ်များလုတ်ဆောင်တဲ့အခါမှာလူတူးချင်းစီလုံခြုံရေးနဲ့ကျန်းမာရေးအတွက်အရေးကြီးတဲ့ကဏ္ဍများကိုဆွေးနွေးပြမှာဖြစ်ပါတယ်လူကြီးမင်းတို့အနေနဲ့ရင်းနှီးပတ်သက်တဲ့လှုပ်ရှားမှုအစီအစဉ် activities များမလုတ်ဆောင်မီကြိုတင်စဉ်းစားရမယ့်ချက်လက်တွေရေဘေးအန္တရာယ်ကင်းရှင်းရေးအတွက်အထောက်အကူပြုမယ့်အချက်လက်များကိုဒီ podcast လေးမှာရှင်းပြပေးမှာဆွေးနွေးပြမှာဖြစ်ပါတယ်အစရာနိုင်ငံဆိုရင်၎င်းရဲ့ကျေပြန့်တဲ့ကံယူတန်းတွေအများကြီးရှိပါတယ်။လှပတဲ့ကမ်းခြေတွေအများကြီးရှိပါတယ်။ဒီပြင်ရေကန်တွေမြစ်တွေရေကူးကန်တွေလည်းအများကြီးရှိတဲ့အတွက်အောစရာနိုင်ငံမှာရေဘေးအန္တရာယ်ကင်းရှင်းရေးဟာအလွန်တရာမှပင်အရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ရေဘေးအန္တရာယ်ကင်းရှင်းရေးပြောတဲ့အခါမှာရေချောင်းမတော်တဆဖြစ်မှုတွေထိခိုက်တံရရမှုတွေရင်းနှီးတိုက်ဆုံမှုများကိုကာကွယ်ရန်ရည်ရွယ်တဲ့အလေးအကျင့်တွေအစီအမံတွေလမ်းညွှန်ချက်များအားလုံးကိုစိုးလို့ခြင်းဖြစ်ပါတယ်ရေပီးအန်ရကင်းရှင်ရဲ့အဓိကပန်းနိုင်ရည်ရွယ်ချက်ကတော့လူကြီးမင်းတို့တယောက်စီတိုင်းအတွက်ဖြစ်နိုင်ခြင်းအန္တရာယ်များကိုရှော့ချပေးဖို့ရန်ဖြစ်ပြီးတော့မှရင်းနှီးပတ်သက်တဲ့လှုပ်ရှားမှုအစီအစဉ်များဥမာလူကြီးမင်းတို့ပျော်ရွှင်စေဖို့ဘေးကင်းတဲ့ပတ်ဝန်းကျင်တစ်ခုဖြစ်ပေါ်စေရန်အတွက်ဖြစ်ပါတယ် EC မှာဒီမှာဆိုရင်ဘာတွေပါလဲဆိုရင်ရေကန်တွေကမ်းခြေတွေမြစ်တွေသမုဒ္ဒရာပတ်ဝန်းအမျိုးမျိုးသောရေနဲ့ပတ်သက်တဲ့ထိစပ်တဲ့အရာအလုံးသည်အကျုံးဝင်ပါတယ်ရေသည်အသက်ရှင်ရပ်တည်ရေးနှင့်စီးပွားရေးလုပ်ငန်းများကိုပံ့ပိုးရမှာအရေးပါတဲ့အခန်းကဏ္ဍမှာမရှိမဖြစ်ပါဝင်တဲ့အရေးမြစ်တစ်ခုဖြစ်ပါတယ်။ကွဲပြားခြားနားတဲ့တဘောပတ်ဝန်းကျင်နဲ့ရာသီဥတုတွေရှုခင်းတွေကြောင့်ဩစတြေးလျနိုင်ငံမှာရှိတဲ့ကမ်းခြေတွေကလူသိများပြီးသားမကကမ္ဘာမှာလည်းထင်ရှားပါတယ်။ဩစတြေးလျနိုင်ငံမှာရှိတဲ့ရေကအလွန်အလွန်မှပဲအရေးပါတဲ့အရေးမြစ်တစ်ခုဖြစ်ပါတယ်။ဒီတော့လူကြီးမင်းတို့အနေနဲ့ရေကိုအသုံးပြုခြင်းသို့မဟုတ်ရေကူးခြင်းရေဆော့ကစားခြင်းရေနဲ့ပတ်သက်တဲ့အစီအစဉ်တွေလှုပ်ဆောင်တော့မယ်ဆိုရင်ထို့သူမလှုပ်ဆောင်မီလူကြီးမင်းတို့အနေနဲ့တတိပြုသင့်တဲ့အချက်လက်တွေကိုအောက်ပါတိုင်းဖော်ပြမှာဖြစ်ပါတယ်။နံပါတ်1လူနေအိမ်နေအိမ်ထဲမှာရှိရရေရကလေးတွေအတွက်ပျော်စရာကောင်းတဲ့သို့တခါတည်းရန်ကလေးတွေအတွက်ဘေးအန္တရာယ်လည်းဖြစ်စေနိုင်ပါတယ်။တင့်ကလေးကိုရေချူခန်းထဲမှာတယောက်တည်းပေသောအခါမှာမထားခဲ့ပါနဲ့ဒါမှမဟုတ်အရွယ်ရောက်ပြီးတော့ကလေးစောင်းရှောက်မှုအောက်ထဲမှာလဲကလေးကိုမထားခဲ့ပါနဲ့ရေချိုးခန်းထဲမှာတင်ထွက်ခဲ့မယ်ဆိုလို့ရှိရင်တင့်ကလေးကိုတခါတည်းအတူခေါ်သွားပါရေချိုးခန်းကိုအသုံးပြုပြီးချင်းရေချိုးကန်နေရေပုံးနေရေကန်နေကိုအမြဲတန့်ရှင်းပေးထားပါကလေးများကိုရည်အနည်းသို့မဟုတ်ရည်ထဲမှာရှိနေတဲ့အချိန်တိုင်းတာဝန်ရှိလူကြီးတူဦးကကြီးကြပ်ထားပါစေတည်ကြပါစေမတော်တဆမှုများကိုကာကွယ်ရန်နဲ့အရေးပေါ်အခြေအနေများကိုစောလွင်စွာတုံ့ပြန်နိုင်ရန်အတွက်အမြဲမပြတ်တတိရှိရှိကြီးကြပ်ရန်လိုအပ်ပါတယ်နံပါတ်1ရည်ကူးခြင်းအကယ်လို့တင်သို့မဟုတ်တင့်ကလေးကရည်ကူး ဖို့ရန်စိတ်အားထက်သန်ပါကရည်ကူးခြင်းအားလည်လာသင့်ပါတယ်ရည်နှင့်ပတ်သက်ပြီးရည်ထဲမှာကိုဖော့ခြင်းကြွန့်ကျင်စွာရည်ကူးနိုင်ခြင်းဖြင့်ရည်ဘီးအန္တရာယ်နှင့်ကြုံတွေ့ခဲ့ပါကမိမိကိုယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာရှိတဲ့ကမ်းခြေတွေမှာဆိုရင်နွေရာသီကာလမှစပြီးအစ္စတာကာလထိတိုင်ကမ်းခြေသောတပ်ဖွဲ့များရှိကြပါတယ်ယူရိုသည်အစင်မပြတ်ဆောင်ကြည့်ကြပါတယ်ကမ်းခြေများမှာရီကူပါက BN ရဲ့ကင်းတဲ့ရီကူအေရီယာတွေရှိပါတယ်အဆူပါရီကူအေရီယာထဲမှာရီကူပါရီကူအေရီယာများကိုအထူးသဖြင့်အနီရောင်နဲ့အဝါရောင်အလံများသတ်မှတ်ထားပြီးထိုအနီရောင်နဲ့အဝါရောင်အလံများကြားမှာရီကူပါနေပါရေအနက်နဲ့လှိုင်းများကိုလည်းသင့်အနေဖြင့်အစင်မပြတ်တတိထားပါအကယ်လို့သင်ဟာရေကူးကြမ်းကျင်သူမဟုတ်ပါကအသက်ကအင်ဂျီဝုတ်ပြီးရေကူးသင့်ပါတယ်။နံပါတ်3ရေအခြေအနေများကိုအစင်မပြတ်တတိထားခြင်းမိတ်ဆွေလူကြီးမင်းနေနဲ့ရေသေးတို့မစင်းမီရေစော့ကစားခြင်းမပြုမီရေနှစ်ရေလှိုင်းအခြေအနေများကိုအစင်မပြတ်အကဲဖြတ်ပါအာဟာပြင်းတဲ့ရေအောက်သမုတ်တရားရည်စီးချောင်းနေဒါမှမဟုတ်ကြီးမားတဲ့ရည်လှိုင်းတွေကလည်းလှိုင်းချမ်းတွေကလည်းသင်ရဲ့ရည်ကူးခြင်းကိုအန်တရဖြစ်စေနိုင်ပါတယ်ဘီကင်မှုနဲ့ပတ်သက်ပေါ်ရန်အတွက်သင်ရည်မကူးခင်ဒေတာအာနာပိုင်များရဲ့တတိပိချက်သို့မဟုတ်အကြံပြုချက်များကိုနားဆွင့်ပါတတိမှုပြီးလိုက်နာပေးရန်အရေးကြီးပါတယ်နံပါတ်3မိုးလေဝသသတင်းများအားဆောင်တီချင်းမိုးလေဝသတည်င်းများကိုခန့်မှန်းချက်များကိုစောင့်ကြည့်ပြီးမကြမီကြာရောက်နိုင်တဲ့မုန်တိုင်းတွေမိုးကြိုးမုန်တိုင်းတွေသို့မဟုတ်ပြင်းထန်တဲ့ရာသီဥတုအခြေအနေများကိုသိနေဖြစ်အစီမပြတ်လေ့လာဆောင်ကြည့်သင့်ပါတယ်ပြင်းထန်တဲ့ရာသီဥတုအခြေအနေများရှိနေစဉ်အတွင်းသိနေဖြစ်ရေကူးခြင်းရေစော့ကစားခြင်းလှုပ်ရှားမှုများကိုရှောင်ကြည့်သင့်ပါတယ်အထူးသဖြင့်ရာသီဥတုအပြောင်းလဲလျင်မြန်လို့နဲ့ဗစ်တိုးရီးယားလိုပြည်နယ်မျိုးမှဆိုရင်မိုးလေဝသအခြေအနေမျိုးသင်သေချာမသိရှိပါကရေစော့ကစားခြင်းသို့မဟုတ်ရေကူးခြင်းများကိုရှောင်ကြည့်သင့်ပါတယ်ခံမှန်းမရတဲ့ရာသီဥတုအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားရန်လေကာအင်ဂျီတွေထီများကိုလည်းသင်တဲ့အတူတပါးရီးစောင့်ထားဖို့အကြံပြုအပ်ပါတယ်နံပါတ်၄အရေးပေါ်ကြိုတင်ပြင်ဆင်မှုရေကူးခြင်းရေစော့ကစားခြင်းများမပြုလုပ်မီဖြစ်နိုင်ခြင်းဘီအန်ရည်များကိုအမြဲအကဲဖြတ်ပြီးတွက်ဆထားသင့်ပါတယ်သင်ရဲ့ရေကူးစွမ်းရည်နှင့်အခြေအနေပေါ်အခြေခံ၍ရေအတိမ်နက်ပေါ်မှပြီးရေကူးစော့ကစားပါကဲဇေးနီးပညာ CPR ကိုအချိန်ယူပြီးလေ့လာထားပါအရေးပေါ်အခြေအနေအတွက်ကြိုတင်ပြင်ဆင်ထားရန်အရေးကြီးပါတယ်လူအပ်ပါကအရေးပေါ်ဝန်ဆောင်မှုများကိုဆက်သွယ်နိုင်ရန်အလွယ်တကူရနိုင်သောဖုန်းသို့မဟုတ်ဆက်သွယ်ရေးနည်းလမ်းကိုသင်တဲ့အတူအမြဲရှိပါစေဖြစ်နိုင်ရင်တင်းတငယ်ချင်းတယောက်သို့မဟုတ်အသက်ကမ်းခြေအသက်ငယ်ဆောင်လူရဲ့ကြီးကျက်တဲ့နေရာတွေမှာသာရေကူးပါနံပါတ်5နေအောင်ချီတံမှာကောက်ွယ်ခြင်းသင်အနေဖြင့်ကမ်းခြေရေရေကူးကန်နေဒါမှမဟုတ်မြစ်ကန်နီးမှာရေကူးလာရေရေနှစ်ပတ်သက်တဲ့ဆော့ကစားတဲ့တခြားလှုပ်ရှားမှုအစီအစဉ်တွေလှုပ်ဆောင်တော့မယ်ဆိုရင်နေအောင်ချီတံမှာကောက်ွယ်ထားဖို့ရန်အတွက်လည်းအရေးကြီးပါတယ်ထို့ကြောင့်နေအောင်ကာတဲ့ခရင်တွေကိုလိမ့်မှာသင်ခန္ဓာကိုဖုံးအုပ်ထားတဲ့တင့်တော်တဲ့အဝတ်အစားတွေဝတ်ဆင်မှာအုတ်ထုတ်ထီးအစရှိသည်တို့အသုံးပြုပြီးနေအောင်ချီတံမှကာကွယ်ပါ။ဘာဖြစ်လို့လဲဆိုတော့နေအောင်ချီတံသည်ဩစတြေးလျနိုင်ငံမှာပြင်းထန်ပြီးတော့မှသင့်နေဖြစ်နေအောင်ချီတံရဲ့လောင်ကျွမ်းမှုကိုမထိအောင်ရှောင်ရှားဖို့အတွက်တတိထားဖို့အလွန်မှပြီးအကြီးကြီးလို့ဖြစ်ပါတယ်။နံပါတ်6ရေတက်ဆုံးရှုံးမှုအထူးသဖြင့်ပူပြင်းတဲ့ ญาติဥတုတွေမှာရေစော့ကစားခြင်းလှုပ်ဆောင်တဲ့အခါမှာသို့မဟုတ်ကိုယ်ကာယအားစိုက်ထုတ်တဲ့ကစားခြင်းတွေလှုပ်ဆောင်တဲ့အခါမှာရေဓာတ်အပြည့်အဝရှိနေဖို့အရေးကြီးပါတယ်ရေဓာတ်ခန်းချောင်းခြင်းကာကွယ်ဖို့အတွက်ဘေးတော်သွားသင့်နေဖြစ်ရေဘူးများကိုတည်ဆောင်သွားပါသင့်ကျန်းမာရေးကိုထိန်းသိမ်းနိုင်ဖို့ရန်အတွက်ရေများများတောက်ပေးဖို့ရန်အတွက်အကြံပြုလိုပါတယ်နံပါတ်9အယက်နဲ့မူရေးစေဝါရေနှစ်ပတ်သက်တဲ့ရေကူးခြင်းရေစော့ကစားခြင်းလုတ်ဆောင်တဲ့ချိန်တိုင်းဒီမှာအယက်နဲ့ဥယျာဉ်စေဝါတွေကိုရှောင်ကျင်ဖို့အရေးကြီးပါတယ်အကယ်လို့များဥယျာဉ်စေဝါတုံးဆွဲခြင်းတို့မဟုတ်အယက်သေးစာတောက်စားပြီးမှရည်ကူးခြင်းရည်စော့ကစားခြင်းပြုလုပ်ပါကမတော်စားဖြစ်နိုင်ခြင်းဟာပုံမူပြီးတော့မြင့်မားစေနိုင်ပါတယ်နံပါတ်8တတိပေးလက္ခဏာဆိုင်ဖို့များပို့တတိပုပါရေကန်အနည်းတွေကန်းချီအနည်းများဆိုရင်တတိပေးဖော်ပြထားတဲ့ဆိုင်းပုတ်များရှိပါတယ်ထို့အဆိုပါဆိုင်းပုတ်များဆိုရင်အလွန်မှပင်အရေးကြီးပါတယ်ထို့ဆိုင်းပုတ်များကတိချအန်ဒီရရှိကြောင်းအရေးကြီးသောအချက်လက်များကိုဖော်ပြထားပါတယ်အသက်ကယ်သမားများရေကန်အော်ပရေတာများသို့မဟုတ်ရေနေတတ္တဝဆိုင်ရာအဆောက်အဦများအနာပိုင်များမှတတ်မှတ်ထားတဲ့စီကံလမ်းညွှန်ချက်များကိုသင်နေဖြင့်ထိုဆိုင်ဖို့များကြည့်ပြီးတသူမတိန်လိုက်နာဖို့ရန်အရေးကြီးပါတယ်။ရေစော့ကစားနေတဲ့အချိန်မှာဘောကွင်းသို့မဟုတ်လေဘူးပေါင်းကဲသို့အယုတ်များကိုတတိရှိရှိအသုံးပြုပါ။ဘာကြောင့်လဲဆိုတော့ထိုဘောကွင်းလေဘူးပေါင်းများသည်ဤပုံမှာဘောလို့ပေါ်ပြီးစီမျောခြင်းအဖြစ်ကန်းချေသူဝေဝေးသွားခြင်းကိုလည်းဖြစ်ပေါ်စေနိုင်တယ်။ထို့သို့ဝေဝေးသွားခြင်းကိုရှောင်ကြဉ်ပါ။ရေဘေးအနေကင်းရှင်ရေးအတွက်ကျွန်တော်တို့အားလုံးကအတူတကွတောင်းဝန်ယူရမှာဖြစ်ပြီးတော့မှအထက်ဖော်ပြပါအကြောင်းအရာများကိုလေ့လာမှတ်သားထားရင်လည်းလိုအပ်ပါသည်။ကျွန်တော်တို့အားလုံးတတိရှိခြင်းပြင်ဆင်ခြင်းနဲ့အားဖြင့်အစီအနိုင်ငံမှာပုံမူဘေးကင်းတဲ့ပတ်ဝန်းကျင်တစ်ခုကိုဖြစ်ပေါ်စေမှာဖြစ်သလိုကျွန်တော်တို့ဒီအတူတကပူပေါင်းပါဝင်ခြင်းအဖြစ်ကျွန်တော်တို့ရဲ့နေ့စဉ်ဘဝမှာလည်းရင်းနှီးပတ်သက်တဲ့လှုပ်ရှားမှုများကိုပျော်ရွှင်စွာဆောင်ရွက်နိုင်မှာဖြစ်ပါတယ်။ Australia Life Podcast ကိုနားထောင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။အကယ်လို့သင်နေဖြစ်ယခုနားထောင်တဲ့အချိန်မှာတော့လကောင်းကြားခဲ့တဲ့ဒီ podcast ပေါ်မှာမိကွန်းတစုံတရာများရှိပါကသင်ရဲ့ case manager ကိုဓာတ်ရိုက်ဆက်သွယ်မိမြန်နိုင်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေချနေထိုင်ရေးအစီအစဉ်ကို Australia အစိုးရ PDA ဌာနမှရန်ပုံငွေထောက်ပံ့ပေးထားပါတယ်။အခုလိုနားဆင်ပြီးတဲ့အတွက်လူချင်းမျိုးအလုံးကိုအထူးကျေးဇူးတင်ပါတယ်။